ဇွန်လ19ရက်နေ့စနေနေ့မှာကြာရောက်တဲ့ဒေါ်ဟောင်ဆန်းစုကြည်ရဲ့86နှစ်မြောက်မွေးနေ့အဖြစ်ပြည်တွင်းပြည်ပနိုင်ငံအတော်များများမှာပန်းသပိတ်အဖြစ်ဆင်နွှဲကြရပြီးဒေါ်ဟောင်ဆန်းစုကြည်နဲ့ဖမ်းဆီးခံရသူအားလုံးပြန်လည်လွတ်မြောက်ရေးအတွက်တောင်းဆိုခဲ့ကြပါတယ်။ဒီအကြောင်းကိုစူးစီးတင်ပြထားပါတယ်။
ဒေါ်ဆန်းစုကြည်မွေးနေ့အထိမ်းအမှတ်ဖြစ်ပန်းသပိတ်လှုပ်ရှားမှုကိုစနေနေ့ကမြန်မာနိုင်ငံတွင်လှုပ်ခဲ့ကြသလိုပဲပြည်ပနိုင်ငံတွေမှာလည်းတွေ့ရပါတယ်။ဒေါ်ဆန်းစုကြည်ရဲ့ဒီမိုကရေစီအကြိုးပမ်းမှုကိုဂုဏ်ပြုဖို့နော်ဝေးနိုင်ငံဖလိုရန်မှာ2016ကဖွင့်လင်းခဲ့တဲ့အောင်ဆန်းစုကြည်ပန်းချံချင်းမြတ်နိုးသူများအဖွဲ့ဟာလည်းဒီလှုပ်ရှားမှုမှာအဓိကပါဝင်ခဲ့တာပါ။ဒေါ်ဆန်းစုကြည်ရဲ့86နှစ်မြောက်မွေးနေ့မှာဒီကမ္ဘာလုံးအတိုင်းအတာနဲ့ပန်းသပိတ်ဆင်နွှဲရေးအပြည်ပြည်ဆိုင်ရာလှုပ်ရှားမှုအတွက်ဦးဆောင်ဆွေးနွေးသူတွေထဲမှာပါတဲ့ဂျာမနီနိုင်ငံကမတ်ဘီဘီကစနေနေ့လှုပ်ရှားမှုအကြောင်းခုလိုပြောပါတယ
်။ကျမတို့ဒေါ်ဆန်းစုကြည်ဖန်ချံကနေပြီးတော့ဒီကမ္ဘာလုံးကို Global Call အနေနဲ့ခေါ်လိုက်တယ်။အဲ့ဒါတော့ပန်းသပိတ်ပေါ့နော်။ဒါကြောင့်မို့ဒီကမ္ဘာလုံးဝိုင်းပြီးတော့ပါပူပေါင်းပါဝင်ကြရပေါ့နော်မြန်မာနိုင်ငံကအစားနိုင်ငံတွေနိုင်ငံတွေကသူတို့ရှိတဲ့နေရာတွေမှာပန်းသပိတ်တွေပါဝင်ပြီးကြရယ်အောက်ဆန်းစစ်ကြီးပန်းချံတွေမှာတော့တစ်ပင်ဆိုင်တယ်ခူပြီးတွေလွတ်တယ်ပြီးတော့နှိမ့်စီပန်းတွေပန်းနေပေါ့နော်နှိမ့်စီပန်းပန်းသပိတ်ထဲမှာနှိမ့်စီပန်းအနီရောင်ကိုပဲရွေးချယ်ပြီးပန်းပြလိုက်တယ်ဘာကြောင့်လဲဆိုတော့အနီရောင်ကရဲရင်ချင်းကိုပြတဲ့အနေနဲ့ကျွန်တော်နှိမ့်စီပန်းအနီကိုရွေးချယ်လိုက်တယ်
အင်္ဂလန်နိုင်ငံမှာလည်းဒေါ်ဆန်းစုကြည်မွေးနေ့အတွက်ပန်းသပိတ်ဆင်နွှဲရင်းစစ်ကောင်စီရဲ့ဖမ်းဆီးခံရသူတွေအားလုံးပြန်လွှတ်ပေးရေးတောင်းဆိုခဲ့ကြတယ်လို့လန်ဒန်မြို့ကဒေါက်တာဇင်လင်းထိုက်ကပြောပါတယ
်ကျွန်တော်တို့ဒီနေ့လန်ဒန်ပွဲမှာပေါ့နော်ဒေါ်ဆန်းစုကြည်အတွက်ရေးပြီးဈေးပြီးတော့မနက်ပိုင်းမှာဆွန့်ကတ်တယ်ပြီးတော့ဒီနေ့လည်းနှစ်နာရီမှာပါလီမန်စကွဲမှာဒီချီတက်ပြီးတော့ဆန္ဒပြတယ်အဲမှာပန်းသပိတ်ပေါ့နော်အမျိုးသမားအမျိုးသားတွေရောအမျိုးသမီးတွေရောပန်းနေပန်းလာကြတယ်ပြီးတော့ဒီကျွန်တော်တို့မေတော်ဆန်းစုကြည်နေအိမ်ကျဲကြောက်ကနေပြီးတော့လွတ်မြောက်ဖို့ရဲပြီးတော့ဖမ်းဆီးထားတဲ့အချင်းအကြခံထားတဲ့အတူတူအကုန်လုံးပေါ့နော်အဲဒီအကုန်လုံးလွတ်မြောက်ပေးဖို့လွတ်မြောက်ပါစေဆိုပြီးတော့ကျွန်တော်တို့ဆုတောင်းတယ်ပြီးတော့တောင်းဆိုရဲပေါ့နော
်နယ်သာလန်နိုင်ငံမှာလည်းဒေါ်ဆန်းစုကြည်မွေးနေ့ဘယ်လိုတောင်းဆိုလှူရှားခဲ့ကြသလဲဆိုတာကိုအမ်စတာဒမ်မြို့ကကိုထင်လင်းနဲ့စတပလာဒိုမြို့ကမမိုးပွင့်တို့ကပြောပြထားပါတယ်
နယ်သာလန်မှာရှိရသည့်အမိသမီးရဲ့ group ပေါ့နော်အဲဒီ group ကနေပြီးတော့နယ်သာလန်နိုင်ငံမှာရှိတဲ့ Savannah Behaven ဆိုတဲ့အဲဒီ Amsterdam မှာရှိတဲ့ restaurant မှာကျင်းပတာဖြစ်ပါတယ်ကြသူတို့ကနေ့လယ်7နာရီရက်ညနေ3နာရီလောက်ကျင်းပါတယ်ဒီနေ့အစီအစဉ်မှာဒီနယ်သာလန်ရောက်တဲ့မှမိမိသားစုတွေအပြင်ကိုဒီနယ်သာလန်ရဲ့အဖွားအဝေးတရားပေါ့နော်အသက်65နှစ်လောက်ရှိတဲ့ Carpia ဆိုတဲ့အဲဒီအမျိုးသမီးကဒေါ်ဆန်းစုကြည်အတွက်အမတ်တရားမွေးနေ့စကားကိုနယ်သာလန်လိုပြောပြီးတယ်အဲ့ဒါပြီးတော့ကိမ့်မှုလီပြီးတော့တို့ရဲ့အနီရောက်ပိုင်းနေပြန်ပြီးတော့ဒီ Amsterdam Dutch Square မှာရှိတဲ့ဒီရင်းမြင်မှာပေါ့နော်ဒီဟိုငှက်တွေပေါ့နော်အစာကြီးကုသိုလ်ပြုပြီးတော့ပြီးတော့ပြီးသွားတာပေါ့
နေ့လယ်လောက်မှာအဲ Utrecht မှာ Utrecht ကစတပ်ပလတ်တိုဆိုတဲ့နေရာမှာပေါ့နော်ဒီရောက်နေကြတဲ့နယ်သာလန်ရောက်နေကြပြမာတွေအကုန်လုံးကစုပြီးတော့မေစုတွေဆူတောင်းပွဲလေးပေါ့နော်မေစုအမြန်ဆုံးပြန်လို့ဖို့အတွက်နောက်ပြီးတဲ့အခါကျတော့တခြားအခုဖက်ရှင်ခံရတဲ့ငယ်အေးတင်းသားတွေအကုန်လုံးပြန်လို့မြောက်ဖို့အတွက်အားလုံးကဆူတောင်းပေးခဲ့ကြတာပေါ့နော်ပြီးတဲ့အခါကျတော့အဲ့ဒီပြန်လို့မြောက်ဖို့အတင်ကြတာအနေနဲ့ပေါ့နော်ခိုးလေးတွေလည်းလွတ်ခဲ့ကြတယ်ပြီးတဲ့အခါကျတော့မေစုရဲ့မွေးနေ့အတွက်ဆိုပြီးတော့လည်းကိတ်ကလေးတွေလည်းခွဲခဲ့ကြတယ်
အလားတူအမေရိကန်ပြည်ထောင်စုမြို့အတော်များများမှာလည်းဒေါ်ဆန်းစုကြည်မွေးနေ့ပွဲကိုကျင်းပခဲ့ကြတာပါဝါရှင်တန်ဒီစီမှာကျင်းပတဲ့ပွဲနဲ့ပတ်သက်ပြီးဥယျင်ထွေးပြောတာက
ကျွန်တော်တို့ကတော့ဒေါ်ဆန်းစုကြည်အပါဝင်ဖန်စီထားတဲ့ဟိုအချင်းကြနေတဲ့ကျွန်တော်မြန်မာပြည်သူပြည်သားတိုင်းသားလူမျိုးပေါင်းစုံပေါ့နော်ပြန်လည်လွတ်မြောက်ဖို့နဲ့ကြဆုံသွားတဲ့အခါနေပြီးလက်ဆုပ်တောင်းပြတာပို့တာပေါ့နော်ကျွန်တော်တို့ဗမာပြည်မှာပြောကြတဲ့အတိုင်းပဲဖန်တပိတ်ဆိုပြီးတော့ကျွန်တော်ကြွရောက်လာရည်ဒီကျွန်တော်မြို့ချစ်မြန်မာပြည်ကနေပြီးတော့ပန်းလေးယူလာတယ်အဲပန်းလေးကျွန်မပန်းအုပ်တွေထိုးရဲပြီးကျွန်တော်တို့ဖယားမှာကျွန်တော်တို့ကပ်ပြီးတော့ကျွန်တော်တို့ဆူတောင်းပြတာပို့ကြတယ်ဒေါ်ဆန်းစုကြည်အပါဝင်အဖန်ကြီးတွေနဲ့ပြီးအလုပ်လုပ်မျိုးဆူတောင်းနေ
ဆန်ဖရန်စစ္စကိုမြို့မှာလည်းအခုအတန်းနှွင့်နေခြင်းမှာပဲဒေါ်ဆန်းစုကြည်မွေးနေ့ထိမ့်မှတ်ပွဲကျင်းပနေကြပါတယ်ပွဲကျင်းပနေတာနဲ့ပတ်သက်လို့ဦးကုကုလေးကအခုလိုပြောပါတယ
်ကျွန်တော်တို့ကခေါင်းစည်းတထားတော့ပန်းပန်လျက်ပဲပေါ့ဗျာမတ်ဘီတာအန်ကိုခဲပန်းပန်လျက်ပဲဘလို့ပဲအခက်ခဲကြီးကြုံဆုံနေရပါနေစီကမူတောင်ဆန်းစုကြည်နေနဲ့မမမမရက်တီပြီးတော့ပြည်သူလူထုတရားလုံးလွတ်မြောက်ရေးအတွက်သူတိုက်ပွဲဝင်နေတာဖြစ်တဲ့သူကစစ်ကောင်စီရဲ့မတရားအာဏာသိမ်းပြီးတော့ဖမ်းဆီးချုံနှောင်ထားတဲ့အတွက်ကြောင့်တောင်ဆန်းစုကြည်ဦးဝင်းမြင့်နဲ့အာလုံးနိုင်ငံရေးအကျဉ်းသားတွေအာလုံးလွှတ်ပေးဖို့အတွက်ကိုကျွန်တော်တို့တောင်းဆိုတဲ့ပွဲဖြစ်တဲ့
ဘော့စတန်မြို့မှာလည်းခရစ်ယာန်ဘုရားကျောင်းတစ်ခုမှာဒေါ်ဆန်းစုကြည်မွေးနေ့ပွဲကိုကျင်းပနေကြပါတယ်။မြန်မာပြည်လှူစားသူမတ်တော်ရာထွန်းကျော်ပြောပြတာက
ဒီနေ့ကကျမတို့ဘော့စတန်ဖရီးဘာမာနဲ့ Overseas Bombies Christian Fellowship အတင်းနဲ့ပူးပေါင်းပြီးတော့သူတို့ချက်ချောင်းမှာမေဆုရဲ့မွေးနေ့အတွက်ရည်ရပြီးတော့ကျမတို့မေဆုအတွက်ကိတ်မုတ်အကြီးကြီးတစ်လုံးမှာပြီးတော့ကိတ်မုတ်ခွဲမယ်ဖျောင်းနိုင်ထွန်းပြီးတော့အားလုံးဝိုင်းပြီးတော့အမြန်ဆုံးလွတ်မြောက်ပါစေပေါ့နော်မေဆုနဲ့အတူအကျဉ်းချခံနေရတဲ့အခုမတရားဖန်ဆီးအချုပ်နှံခံရတဲ့4000ကျော်လူများနဲ့အခုမြန်မာပြည်ကြီးပါအားလုံးလွတ်မြောက်ဖို့ကျမတို့ဝိုင်းပြီးဆုတောင်းမယ်ပွဲရှိပါတယ
်အလားတူဂျပန်တောင်ကိုရီးယားနိုင်ငံတွေမှာလည်းပန်းသပိတ်တွေဆင်နွှဲရင်းဒေါ်အောင်ဆန်းစုကြည်မွေးနေ့ပွဲကိုကျင်းပခဲ့ကြသလိုမြန်မာနိုင်ငံတွင်းမှာလည်းမြို့တော်မြို့များမှာပန်းသပိတ်လှူရှားမှုတွေဆင်နွှဲခဲ့ကြပါတယ်ခင်ဗျာ